မေရိကန်နိုင်ငံရာယူဝန်ကြီးဟယ်လရီကလင်တန်ကမြန်မာဆိုရအနေနဲ့ပြည်သူလူထုအချို့အတွေ့အနှစ်သာရရှိတဲ့ရေရှည်တည်တတ်မဲ့ပြုပြင်ပြောင်းလဲရေးတွေဖော်ဆောင်မယ်ဆိုရင်အမေရိကန်ပြည်ထောင်စုကိုမိဖက်နိုင်ငံအဖြစ်နဲ့တွေ့မြင်ရမှာပါလို့ပြောဆိုလိုက်ပါတယ်။သမ္မတဦးသိန်းစိန်ရဲ့နိုင်ငံရေးအကြံပေးကတော့အရသာအစိုးရတက်လာပြီးတဲ့ခုနှစ်လတာကာလအတွင်းမှာအနှစ်50ကျော်ရှင်းမရခဲ့တဲ့နိုင်ငံရေးကိုအပြုသဘောနဲ့အပြောင်းလဲကိုရှေ့ရှုပြီးတော့ဖြည့်ရှင်းနေပါကြောင်းချန်နေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအနေနဲ့လည်းလွတ်လာပြီးတဲ့နိုင်ငံရေးအကျဉ်းသားတွေနီးတူပဲအမြန်ဆုံးအခွင့်အရေးရရှိမယ်လို့ယူဆရတဲ့အကြောင်းပြီးတော့တိုင်းရင်းသားဒေသတွေကပြဿနာတွေကိုတွေ့ဆုံဆွေးနွေးမှုတွေနဲ့အတက်နိုင်ဆုံးညှိနှိုင်းနေပါကြောင်း VOE ကိုပြောဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးအပြည့်အစုံကိုတော့မင်းမြန်စုံစမ်းထားတဲ့ဒေါက်ခင်ဆိုးဝင်းကဆက်ပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ APEC ကိုအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံအကျိုးအဖြစ်နဲ့ဟဝိုင်ယီကျွန်းစုဟိုနိုလူးလူးမြို့ Eastwest Center တက္ကသိုလ်မှာဝင်းနီကလင်တန်မိန့်ခွန်းပြောဆိုခဲ့ရမှာအမေရိကန်ရဲ့အာရှနိုင်ငံတွေအပေါ်ရပ်တည်တဲ့မူဝါဒနဲ့ပတ်သက်ပြီးမှတ်ချက်ပေးပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာအာရှနိုင်ငံတွေမှာပွင့်လင်းတဲ့စီးပွားရေးရာသာမကပွင့်လင်းတဲ့လူပေါင်းအတိုင်းဝိုင်းကိုတိစောက်ဖို့ပါအားပေးထောက်ခံနေပြီးတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးလိုကိစ္စရပ်တွေမှာသဘောထားမတူညီတဲ့နိုင်ငံတွေနဲ့လည်းထဲထဲဝင်ဝင်ဆက်ဆံနေပြီးပြုပြင်ပြောင်းလဲရေးအတွက်တွန်းအားပေးတဲ့အထက်မှာမြန်မာနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်လို့အခုလိုပြောဆိုသွားတာပါ
And in Burma where the United States has consistently advocated for democratic reforms and human rightsWe are witnessing the first stirring.
မနက်ကမှဒီမိုကရေစီပြုရင်ပြောင်းလဲရေးနဲ့လူ့အခွင့်အရေးတိုးတက်အောင်အမေရိကန်ပြည်ထောင်စုကဒီဇိုင်းမမအားပေးခဲ့ပါတယ်တဲ့။ဒါကြောင့်ဆယ်စုနှစ်တွေနဲ့ချီမတွေ့ခဲ့ရတဲ့အပြောင်းလဲတွေကိုအခုပထမဆုံးအနေနဲ့လှုပ်လှုပ်ရှားရှားမျက်ဝါးထင်ထင်တွေ့မြင်နေရပါတယ်တဲ့။အပြောင်းလဲတွေတွေ့နေရပြီဆိုပေမဲ့လည်းမြန်မာနိုင်ငံရဲ့အနာဂတ်အတွက်မေကွန်းထုတ်စရာတွေအများကြီးရှိနေသေးပါပဲတဲ့။နိုင်ငံရေးကျင်းသားတွေဆက်လက်ထိန်းသိမ်းထားတာနောက်ပြည်ပြင်ပြောင်းလဲရေးလုပ်တဲ့ဆိုတဲ့နေရာမှာတိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစီရေးအတွက်တက်ဆိုင်သူတွေအားလုံးပါဝင်ရေးဆိုတဲ့အချက်တွေမေးခွန်းထုတ်စရာရှိနေသေးတယ်လို့ဆိုပါရယ်ပြည်သူလူထုအကျိုးအတွက်အနှစ်သာရရှိတဲ့ရေရှည်တည်ထက်မဲ့ပြည်ပြင်ပြောင်းလဲရေးတွေဖော်ဆောင်သွားမယ်ဆိုရင်အမေရိကန်ပြည်ထောင်စုကိုမိဖက်နိုင်ငံအဖြစ်နဲ့တွေ့မြင်ရမှာပါလို့ပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့အပြောင်းလဲတွေရေရှည်တည်တတ်မှာလားအပေါ်ယံကျော်ပဲပြောင်းလဲနေတာလားဆိုတာနဲ့ပတ်သက်လို့သမရဦးသိန်းစိန်ရဲ့နိုင်ငံရေးကြံပေးပုဂ္ဂိုလ်ဒေါက်တာနေစင်လတ်ကအခုလိုမှတ်ချက်ပေးပါတယ
်ဟောအနေနဲ့ဒီလိုပြောခဲ့တာမှာကျွန်တော်တို့ addition ကအချင်းစုံတရားအတိုင်းတာလိုပါလေကြနိုင်ငံတစ်ခုမှပြည်ပြန်ပြောင်းလဲမှုလုပ်တယ်ဆိုတဲ့အခါကျလို့ရှိရင်ကျွန်တော်ဦးဆုံးကတော့နိုင်ငံရေးကိုစပြီးတော့ပြည်ပြန်ပြောင်းလဲမှုလုပ်တာပေါ့နော်ဒီတဲ့အခါကျမှတခြား sector တွေကိုတွားရပေါ့ဗျာအခု speed အရာကိုကြည့်မယ်ဆိုလို့ရှိရင်ကိုပဲဟလာအစိုးရတက်လာတာ9လပို့ဖို့လောက်ပဲရှိသေးတယ်ပေါ့နော်အဲ9လပို့ဖို့မှာကိုကျွန်တော်တို့နေ့90လောက်ရှင်းမရခဲ့တဲ့နိုင်ငံကြီးအရေးကတကယ်အပြုသဘောအများကြီးပေါ်ကနာဆောင်တဲ့ဘက်ကိုရွေးသွားပြီးပြီပေါ့ဟုတ်ကျွန်တော်ချထားတဲ့မူဝါဒတွေဆိုတာလည်းတကယ် sustainable reform နဲ့ sustainable development ကိုသူတို့ရှေ့ရှုတဲ့ဟာတွေဖြစ်ပါတယ်
ဝင်းကြီးကလင်တန်ကမြန်မာနိုင်ငံရဲ့အနာဂတ်အတွက်မေကွန်းထုတ်စရာတွေအများကြီးရှိတဲ့အထက်မှာနိုင်ငံရေးအကျဉ်းသားတွေဆက်လက်ထိန်းသိမ်းထားတာနဲ့ပတ်သက်လို့တော့ဒေါက်တာနေစင်လတ်ကသူ့ရဲ့ထင်မြင်ချက်ကိုအခုလိုပြောပြပါဗျာ
။ဟောနိုင်ငံရေးအကျဉ်းသားတွေကလေတွေးကြည့်လို့ရတာလေးတွေရှိတယ်ဗျာ။မှန်းကြည့်လို့ရတာလေးတွေရှိတယ်ပေါ့။ကျွန်တော်တို့ကတော့ဘယ်အချိန်ဘယ်ကာလဘယ်လိုဆိုတဲ့ကိစ္စအရာမျိုးတော့ကျွန်တော်တို့ကဟိုအတိအကျပြောပိုင်ခွင့်ရှိတဲ့သူတွေတော့မဟုတ်ဘူးလေ။သို့တော်လည်းဥမာပြင်ပေါ့ဗျာ။ဒါဒီ case မျိုးနဲ့ကျွန်တော်တို့အကျဉ်းသားဖြစ်ခံစားတဲ့အခါမှာတချို့ကလွတ်လာပြီးတော့တချို့ကျန်တယ်ဆိုလို့ရှိရင်တော့ကျန်တဲ့လူတွေမှလည်းဒီအခွင့်အရေးရှိနိုင်တယ်လေရှိရမှာပေါ့နော်အဲ့ဒီအတွက်ကြောင့်မလို့လွတ်လာပြီးတဲ့သူတွေကတချို့တဝက်ဆိုလို့ရှိရင်သူတို့နဲ့အလားတူပေါ့ဗျာအခုလိုပဲအခြေကျခံနေရတဲ့သူတွေရဲ့အနာဂတ်ကလည်းပထမလူတွေနဲ့အတူတူဖြစ်ပါလိမ့်မယ်ဗျာသူတို့ရဲ့ဒီအနာဂတ်ကလည်းကျွန်တော်ထင်တယ်အများဆုံးပေါ့ဗျာအများဆုံးပထမသူတွေနဲ့အတူတူလောက်ပဲဖြစ်ပါလိမ့်မယ်။နောက်တက်နိုင်တဲ့များတော့ကျွန်တော်ထင်ပါတယ်ဟိုစောနိုင်ပါလိမ့်မယ်
။ဝင်းကြီးကလင်တန်ရဲ့မိခွန်းတွေတဲ့ကနောက်တစ်ချက်ကတော့မတိမငြိမ်ဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစီရေးဟာလေအဓိကပါဝင်နေတယ်ဆိုတာနဲ့ပတ်သက်လို့ဒေါက်တာနေစင်လတ်ရဲ့ဖြည့်ရှင်းချက်ကဒီလိုပါ။ဟာ
လာကျွန်တော်တို့1948ခုနှစ်လွတ်လပ်ရေးရတဲ့အချိန်ကနေစပြီးတော့ဖြစ်လာတဲ့ပြဿနာတွေဖြစ်တဲ့အတွက်ကြောင့်မလို့သူတို့အတွက်ကတော့အချိန်လေးကျွန်တော်နည်းနည်းလေးပို့ပြီးလိုပါလိမ့်မယ်။အခုလည်းကျွန်တော်ညှိနှိုင်းတဲ့ကိစ္စတွေလုပ်တဲ့အခါမှာတိုးတက်မှုတစုံတရာရနေတာကိုလည်းကျွန်တော်တို့သိနေရပါတယ်ဗျ
။လာမယ့်တနင်္ဂနွေနေ့နိုဝင်ဘာလ23ရက်နေ့မှာ အဖွဲ့ဝင်22နိုင်ငံပါဝင်တဲ့ APEC ထိပ်သီးညီလာခံကြီးကိုသမ္မတအိုဘားမားကအင်ရှင်အဖြစ်ဟဝိုင်ယီကျွန်းမှာလက်ခံကျင်းပပြီးမှဖြစ်ပြီးတော့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာရှေ့သတင်းဘက်ကုံမှာကျင်းပမယ်အရှိအာရှထိပ်သီးညီလာခံကိုသမ္မတအိုဘားမားတက်ရောက်ဖို့ရှိပါတယ်သမ္မတအိုဘားမားဟာအမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးအရှိအာရှထိပ်သီးညီလာခံကိုတက်ရောက်မှာဖြစ်တယ်လို့ဝင်းကြီးကလင်တန်ကပြောဆိုလိုက်ပါတယ်ရှင်အဲ့ဒီအရှိအာရှထိပ်သီးညီလာခံကိုမြန်မာအစိုးရသမ္မတဦးသိန်းစိန်လည်းတက်ရောက်ဖို့ရှိပါတယ်ရှင်